DVB နဲ့မစ္စမာရုပ်သံတွေအနေနဲ့နိုင်ငံတော်ကိုပေးသွင်းဖို့ကြံနေတဲ့ရုပ်သံထုတ်လွှင့်ခါကိုမပေးဘဲစာချုပ်ပါစည်းကမ်းကိုဖောက်ဖျက်တဲ့အတွက်ရန်ကုန်အရှေ့ပိုင်းခရိုင်မှာအမှုဖွင့်တရားစွဲနိုင်ဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီရဲ့ပြန်ကြားရေးဌာနကဒီရက်ပိုင်းမှာပဲထုတ်ပြန်လာတာပါ။မစ္စမာရုပ်သံဟာ၄လစာထုတ်လွှင့်ခါအတွက်7သိန်း800ပေးဖို့ရှိပြီး DVB ကတော့တစ်လစာအတွက်သိန်း200ပေးဖို့ကြံနေတယ်လို့စစ်ကောင်စီကပြောပါတယ်။ DVB နဲ့မစ္စမာတို့ကတော့ဒါကိုငြင်းပါတယ်။စစ်ကောင်စီက2021ဖေဖော်ဝါရီ1ရက်အာဏာသိမ်းပြီးမကြာခင်မှာပဲဒီရုပ်သံလိုင်းနှစ်ခုကိုစာချုပ်ပါစည်းကမ်းနဲ့အညီကြိုတင်အကြောင်းမကြားပဲဖျက်ချခဲ့တာဖြစ်ပြီးအခုအချိန်မှာအကျွေးကြံလို့ဒီရုပ်သံလိုင်းတွေကိုပိတ်သိမ်းရပါတယ်ဆိုတဲ့ကိစ္စကလက်ခံစရာမရှိဘူးလို့ DPP နဲ့မီဇီမာတို့ကပြောပါတယ်စစ်ကောင်စီကိုအကျွေးဆက်စရာဘာမှမရှိဘူးလို့ DPP ရဲ့ဒါရိုက်တာဦးအေးချမ်းနိုင်က VOA ကိုပြောပါတယ
်ကျွန်တော်ရတယ်ကျွန်တော်လက်စားကိုကျွန်တော်မပေးတာမပေးဘူးကဖတ်ပြောရတော့သူတို့ပြည်ရမလို့ကျွန်တော်စာချုပ်ချုပ်ခဲ့တာအရင်ပါခေါ်လဲသူတို့ရုပ်ောက်ခံတဲ့ဆိုတာချုပ်ခဲ့တာလေဆိုတော့သူတို့ကဒီကနော်တရားဥပဒေနဲ့အခြေခံဥပဒေနဲ့ပြိနေတဲ့ဟာအဲ့ဒါကိုကျွန်တော်တို့ကသူတို့ဘာမှပြည်ရအကြောင်းမရှိဘူးပြောမယ်ဆိုရင်လည်းနောက်ခုတစ်ခုကတော့ဟိုကျွန်တော်တို့ရဲ့တန်လိုင်းကိုရုပ်တန်လိုင်းကိုဟိုဒီစာချုပ်ကိုသူတို့ကိုယ်တိုင်ချိုးဖောက်ပြီးတော့ဟိုကျွန်တော်တို့ရဲ့ရုပ်တန်လိုင်းချက်ချလေလေအရာတစ်ခုပေါ့နော်ဆိုတော့သူတို့ကအဲ့လိုချက်ချပိုင်မှုမရှိဒီဥပဒေရဲ့သူတို့နဲ့ထူရတဲ့ contract ရကျူးလာနောက်တစ်ခုကတော့သူတို့ကတကယ်တကယ်ဝင်ဆိုရလည်းမဟုတ်ဘူးဒီတကယ်ဝင်သူဆိုရကအနာသိင်းတနက်ကန်တက်လာတဲ့ဆိုရကကျွန်တော်တို့ကပမာသူတို့ပေးစရာအကြောင်းမရှိ
မြန်မာအသံ MRTB လိုင်းတစ်ခုမှာထည့်သွင်းထုတ်လွှင့်ပြသခအနေနဲ့ပြန်ကြားရေးဌာနကရုပ်သံလိုင်းတစ်ခုကိုတစ်လကို300ကျပ်ကောက်ခံပါတယ်။ရုပ်သံလုပ်ငန်းတွေက3လတစ်ကြိမ်300ပေးသွင်းရတာပါ။ DPP ရုပ်သံလိုင်းကတော့2020နောက်ဆုံး3လစာအတွက်ပေးသွင်းထားပြီးဖြစ်ပြီးနောက်တစ်ဖြတ်3လစာကို2021မတ်လကုန်မှာပေးသွင်းရမှာပါ။အဲ့ဒီမတိုင်ခင်ဖေဖော်ဝါရီ1ရက်မှာအာဏာသိမ်းလိုက်တဲ့စစ်ကောင်စီက DPP ရုပ်သံလိုင်းကိုကြိုတင်အကြောင်းကြားခြင်းမရှိဘဲအရင်ဆုံးဖျက်တောက်လိုက်တာဖြစ်တယ်လို့ဦးအေးချမ်းနိုင်က VOA ကိုပြောပါတယ်။အလားတူမီဇီမာရုပ်တံကလည်း2021ဖေဖော်ဝါရီလထဲမှာဒီငွေကိုပေးမယ်ဆိုတာအာဏာမသိခင်ကတည်းကမြန်မာအသံ MRTB ကိုအကြောင်းကြားခဲ့ပေမဲ့ဖေဖော်ဝါရီလ1ရက်အာဏာသိမ်းပြီးနောက်ပိုင်းမှာမီဇီမာရုပ်တံနဲ့ DPP ရုပ်တံကိုကြိုတင်အကြောင်းမကြားဘဲပိတ်ပစ်လိုက်တာဖြစ်ပါတယ်။အခုလိုကြိုတင်အကြောင်းမကြားဘဲရုပ်တံထုတ်လွှင့်တာကိုပိတ်လိုက်တဲ့အတွက်ကြော်ညာရှင်တွေစီကရမဲ့သိန်း1800ကျော်ကိုတော့မီဇီမာကပြန်ပြီးပေးလျော့ခဲ့ရတယ်လို့မီဇီမာအက်ဒီတာချုပ်ဦးစိုးမြင့်က VOA ကိုပြောပါတယ်။စစ်ကောင်စီကရုပ်တံလိုင်းတွေကိုဥပဒေနဲ့မညီလိုင်စင်ပိတ်သိမ်းခဲ့တယ်လို့တရင်သမားတွေကိုလည်းဖမ်းဆီးတရားစွဲတာတွေလုပ်ခဲ့တယ်လို့ဦးစိုးမြင့်ကပြောပါတယ
်။လိုင်စင်တွေတစ်ဖက်သန်းရုပ်သိမ်းခဲ့တယ်ဒါကလည်းဥရီကြောင်းရမညီပါဘူးပြီးတော့မတ်လ9ရက်နေ့မှာမီဇီမာရန်ကုန်ရုံးချုပ်ကိုစစ်တပ်နဲ့ရဲတွေကဝင်ရောက်ဆင်းင်းပြီးတော့တွေးသမျှဟာတွေအားလုံးကိုသူတို့သိမ်းဆီးသွားခဲ့တယ်ဒါကလည်းတရားမဝင်လို့ရပါအဲ့ဒါအပြင်မတ်လ29ရက်နေ့မှာရန်ကုန်တန်လျင်ရဲစခန်းမှာမီဇီမာတရင်ဌာနရဲ့တာဝန်ရှိသူကျွန်တော်အပါဝင်အားလုံးပေါင်း12ဦးကိုတရားစွဲပါတယ်ဒါ905ကအရာဆွဲပါတယ်နောက်ပိုင်းမှာ71ထပ်တိုးပါတယ်အဖွဲ့ဝင်အလုံးပေါင်း9ယောက်တိတိပေါ့နော်ဖမ်းခံရပါတယ်နှိစက်ခံရပါတယ်အဲ့ဒီတည်းကမှတယောက်ထောင်ထဲမှာလက်ရှိကျန်နေပါသေးတယ
်ရုပ်တန်လိုင်းတွေကိုကြိုတင်အသိမပေးဘဲတစ်ဖက်သက်ပိတ်ပစ်တာပိတ်ရတဲ့အကြောင်းကြားစာကို15ရက်ထက်နောက်ကျပြီးမှပေးပို့ခဲ့တာကိုကြည့်မယ်ဆိုရင်မြမအတန်ဘက်ကသာစာချုပ်စည်းကမ်းတွေကိုချိုးပေါက်ထားတာဖြစ်တယ်လို့လည်းဦးစိုးမြင့်ကပြောပါတယ်။မီဇီမာရုပ်တံရဲ့ဗန်စင်းရင်းတွေမီဇီမာနဲ့လုပ်ငန်းအရာဆက်ဆက်ထားသူတွေရဲ့ဗန်စင်းရင်းတွေကိုလည်းဗဟိုဘဏ်ရဲ့ညွှန်ကြားချက်အရဆိုပြီးဗန်တွေကပိတ်ထားပါတယ်။ဒီငွေတွေကိုစစ်ကောင်စီကတောင်ပြန်ပေးရမှာဖြစ်တယ်လို့သူကပြောပါတယ်။ဒီကြားထဲမှာပဲမီဇီမာကပြည်တွင်းကိုလွှဲနေတဲ့ငွေစင်းတွေငွေလက်ခံသူတွေရဲ့စင်းရင်းတွေကိုတောင်စစ်ကောင်စီကလိုက်ပိတ်ခဲ့ပြီးမှအခုလိုအကျွေးပေးသွင်းဖို့ပြောလာတာကတော့ဘလို့ပေးသွင်းရမလဲဆိုတာတောင်စဉ်းစားစရာပါပဲလို့ဦးစိုးမြင့်ကပြောပါတယ်
။ပုဂ္ဂတိက channel 5ခုရှိပါတယ်။ကျန်တဲ့3ခုကိုသူတို့မရက်ဆိုင်ပါဘူးကျွန်တော်တို့သတင်းချန်တဲ့နှစ်ခုကိုရက်ဆိုင်ခဲ့ပါတယ်အဲ့တော့တိတိတတကြီးပါဟိုအကျွေးကိစ္စဟာတပိုင်းပါအကျွေးကိစ္စကလည်းကျွန်တော်တို့ဟိုဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမှာသူတို့ ਨੇ စကားပြောရတဲ့မှာပါပါအဲ့ဒီဟာကတတ်တန်ဟိုရက်ဆိုင်နေတယ်ခဲ့တယ်ဆိုတာကအဲ့ဒီမတိုင်ခင်ဟိုဖေဖော်ဝါရီလ1ရက်နေ့တည်းကဟိုတစ်ဖက်သက်ရက်ဆိုင်ပြီးတော့ခုနကပြောသလိုစာချုပ်ပါအချက်လက်တွေကိုဖောက်ပြီးတော့ရက်ဆိုင်ခဲ့တာပါဒါရီက2021ဇူလိုင်လေးကသူတို့ ਨੇ အသွားပြန်လှုပ်ထားတာပါအခုမှလာပြီးတော့ဘာကြောင့်တရားစွဲဆိုတော့သူတို့ပဲမိကြည့်ပါခင်ဗျ
မြမအတန်ရုပ်မြင်တန်ကြား MRTB ရဲ့တီးတန့် channel တွေကနေရုပ်တန်လိုင်း5ခုကို2018 NLD အစိုးရလက်ထက်မှာထုတ်လွှင့်ခြင်းပေးခဲ့တာပါ DBB, Mizima, Fortune, My TV နဲ့ Channel K ရုပ်သံ၅လိုင်းကိုစတင်ခွင့်ပြုပေးခဲ့တာပါ။ဒီထဲမှာ DBB နဲ့ Mizima ကိုပဲစစ်ကောင်စီကထုတ်လွှင့်ခွင့်ရပ်ဆိုင်းခဲ့တာဖြစ်ပါတယ်။ဒီရုပ်သံ၅လိုင်းဟာရန်ကုန်နဲ့နေပြည်တော်တက်ကုန်းကမြန်မာအတန်ဌာနအတွက် American Dollar 5သိန်းဘိုးတန်ကြီးရှိတဲ့ရုပ်သံပိုင်းဆိုင်ရာဆက်တွေကိုဝယ်ပေးခဲ့ရပြီးဒီတန်ဘိုးတွေကိုပြန်တွက်မယ်ဆိုရင်စစ်ကောင်စီဘက်ကိုပေးစရာအကျွေးဆိုတာမရှိကြောင်း DBB ရဲ့ဒါရိုက်တာကတုံ့ပြန်ထားပါတယ်။အာဏာသိမ်းပြီးနောက်စစ်ကောင်စီဟာ DBB နဲ့ Mizima ရုပ်သံလိုင်းတွေအပြင်မြန်မာနောင်းအေယာဝတီခေတ်သစ်တာချီလိတ်သတင်းအေဂျင်စီအပါအဝင်အွန်လိုင်းသတင်းဌာန10ခုကျော်ကိုအကြမ်းဖက်မှုကိုလှုံ့ဆော်တယ်ဆိုတဲ့အကြောင်းပြချက်နဲ့ရုပ်သိမ်းခဲ့တာဖြစ်ပါတယ်။စာအုပ်တိုက်နဲ့ပုံနှိပ်လုပ်ငန်းတချို့ကိုလည်းလုပ်ငန်းပိတ်သိမ်းခဲ့ပါတယ်။တိတ်မကြခင်ဒီနှစ်ဇွန်လတုန်းကလည်းအေယာဝတီတိုင်းသတင်းဌာနကိုလုပ်ငန်းလိုက်စင်ရုပ်သိမ်းခဲ့တဲ့အပြင်ဒီသတင်းဌာနတွေမှာလောက်ကိုက်နေတဲ့သတင်းထောက်တွေကိုလည်းရှာဖွေဖမ်းဆီးတာတွေလုပ်ခဲ့ပါတယ်ခင်ဗျာ။